California ပြည်နယ်မှာဂျာတိဥလူလွန်လွန်ကဲကဲပူပြင်းနေတဲ့အတွက်တောင်းမီလောင်ကျွမ်းမှုတွေဖြစ်မလာအောင်ကြိုတင်ကာကွယ်တဲ့အနေနဲ့တနင်္ဂနွေကစပြီးဓာတ်ဖြတ်တောက်ထားမှာဖြစ်ကြောင်းဒေသခံတပ်သားကြော်ကိုလျှက်စစ်တဲ့ဖြန့်ဖြူးပေးနေတဲ့ Pacific Gas and Electric Company ကတောက်ချန်လေးကကြေညာပါတယ် California ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသတစ်လုံးမကြာခင်နှစ်တွေအတွင်းမီးလောင်ကျွမ်းမှုအများပြားဖြစ်ပွားတဲ့ကြောင်းရင်းတွေထဲမှာပူပြင်း၆သိပြီးလေးတိုက်နှုံးပြင်းထန်တဲ့ရာသီဥတုကြောင့်ရစဒါလိုင်းတွေစက်ခရီးယာတွေချိုးရင်းပျက်စီးရကနေစတင်ခဲ့တယ်လို့အပြစ်တင်ခဲ့ကြတာဖြစ်ပြီးအခုလည်းဒီလိုရာသီဥတုအခြေအနေမျိုးရှိနေကြောင်းရာသီဥတုခံမှန်းချက်တွေကတတိပေးနေပါတယ်။ဓာတ်အားအဖြတ်တောက်ခံရတဲ့ဒေသတွေထဲမှာဆန်ဖရန်စစ္စကိုဘေးကရက်ွက်အများစုအပါအဝင်ကောင်တီ38ခုပါဝင်ပါတယ်။ဒေသခံတသန်းကျော်ရှိတဲ့နေရာကနေပေါင်း4သိန်းခွဲကျော်နဲ့အလုပ်ဌာနတွေအနေနဲ့တနင်္ဂနွေမနက်ခင်းကနေအင်္ဂါနေ့ထိမျက်စိမိမရပဲရှိနေမှာပါ။ဒီလေတာမှာအောက်တိုဘာလတွေမှာမီးကြီးကျယ်လောင်နေရှိပြီးမနစ်ကတော့အင်ဂျင်ပေါင်းရာနဲ့ချီမီးလောင်ပျက်စီးခဲ့ရတယ်လို့ဒေသခံတသိန်းလောက်ဘေးလွယရှောင်တင်းခဲ့ရပါတယ်။ဒီလေတာမှာဒီနှစ်ထဲတောင်းမီးလောင်ကျွမ်းမှုပေါင်း 8,600 ကျော်ရှိခဲ့ပြီးလူပေါင်း32ဦးသေဆုံးခဲ့ရတာပါ။